ယောမအခိုင်းရှစ်အငယ်31ကနေ34ကိုအခြေခံပြီးကျွန်တော်တို့ရဲ့ကယ်တင်ခြင်းဟာဘလောက်အထိလုံခြုံစိတ်ချမှုရှိသလဲဆိုတဲ့အကြောင်းကိုကျွန်တော်ဆက်ပြီးတော့ဝင်ခတ်သွားမှာဖြစ်ပါတယ်။ယောမအခိုင်းရှစ်အငယ်31ကနေ34အထိကိုကျွန်တော်ဖတ်ပြပါမယ်။ဒို့ဖြစ်၍ဤအရာများတို့၌အဘယ်သို့ပြောเสียရရှိသနည်း။ဖယားသခင်သည်ငါတို့ဘက်၌ရှိတော်မူလင်အဘယ်သူသည်ငါတို့တစ်ဖက်၌နေနိုင်မည်နည်း။မိမိသားတော်ရင်းကိုမနှမျောဘဲငါတို့ရှိသမျှအဖို့အလိုငှာစွန့်တော်မူသောသူသည်သားတော်နှင့်တကွခတ်သိမ်းသောအရာတို့ကိုငါတို့အားမပေးဘဲအဘယ်သို့နေတော်မူမည်နည်းဖယားသခင်ရွေးကောက်တော်မူသောသူတို့ကိုအဘယ်သူသည်အပြစ်တင်မည်နည်းဖြောင့်မတ်ရာ၌တည်စေတော်မူသောသူကဖယားသခင်ပေနည်းအပြစ်စီရင်သောသူကအဘယ်သူနည်းအသေးခံ၍ခန္တီတမကတေခြင်းမှထမြောက်၍ဖယားသခင်၏လက်ရာတော်ဘက်၌နေလျက်ငါတို့အဖို့ဆုတောင်းသောသူကခရစ်တော်ပေသည်လို့အတိအလင်းဖော်ပြထားပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ယောမအခိုင်းရှစ်အငယ်31ကနေ34ကြားမှာဘုရားသခင်ရွေးကောက်တော်မူသောယုံကြည်သူတို့ရဲ့ကယ်တင်ခြင်းဟာခမဲတော်ဘုရားနဲ့တားတော်ဘုရားရဲ့ကာကွယ်စောင့်ရှောက်မှုအောက်မှာလုံခြုံစိတ်ချလျက်ရှိကြောင်းအတိအလင်းဖော်ပြထားပါတယ်ယုံကြည်သူတို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မဲ့သူရှိမလားခမဲတော်ဖယားကကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမှာလားဒါမှမဟုတ်သားတော်ယေရှုဖယားကကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မှာလားဒါမှမဟုတ်စာရမဏတ်နဲ့သူ့ရဲ့တမန်များကကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မှာလားဒါမှမဟုတ်အခြားသောပုဂ္ဂိုလ်တဦးဦးကကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မှာလားကျွန်တော်ဖတ်ပြခဲ့တဲ့ယောမအခိုင်းရှစ်အငယ်31ကနေ34ကြားမှာတော့ကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဘယ်သူကမှမဆုံးရှုံးစေနိုင်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။အဲ့ဒီအကြောင်းကိုယောမအခိုင်းရှစ်အငယ်31ကနေ34ကိုအခြေခံပြီးတော့လေ့လာကြပါစို့။ခမဲတော်ဖယားကကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမှာလားဆိုတာအရင်လေ့လာကြပါစို့။ယောမအခိုင်းရှစ်အငယ်32မှာမိမိသားတော်ရင်းကိုမနှမျောဘဲငါတို့ရှိသမျှအဖို့အလိုငှာစွန့်တော်မူသောသူသည်သားတော်နှင့်တကွခတ်သိမ်းသောအရာတို့ကိုငါတို့အားမပေးဘဲအဘယ်သို့နေတော်မူမည်နည်းလို့ပြောထားတဲ့အတွေ့ခမဲတော်ဖယားဟာယုံကြည်သူတို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမဲ့သူမဖြစ်နိုင်ဘူးခမဲတော်ဖယားဟာအပြစ်သားများရဲ့အပြစ်ကြွေးအလုံးကိုစပ်ဖို့မိမိမှာရှိသောအဖိုးတန်ဆုံးအချစ်ရဆုံးသားတော်ရင်းကိုမနှမျောဘဲပေးတော်မူရင်ယုံကြည်သူတို့ရဲ့ကယ်တင်ခြင်းလုံခြုံမှုအတွက်လိုအပ်မဲ့အရာကိုမပေးဘဲနေမှာမဟုတ်ဘူးခုနကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာခတ်သိမ်းသောအရာတို့ကိုဆိုပြီးပြောထားတဲ့အတွက်ယုံကြည်သူတို့ရဲ့ကယ်တင်ခြင်းလုံခြုံမှုအတွက်လဲလိုအပ်မဲ့အရာကိုဖယားသခင်ပေးတော်မူပါတယ်ယုံကြည်သူတို့ကိုထာဝရမေတ္တာနဲ့ဖယားသခင်ချစ်တော်မူကြောင်းယေရမိအခိုင်31အငယ်3မှာအတိအလင်းဖော်ပြထားပါတယ်ယုံကြည်သူတို့ဟာချစ်စရာကောင်းလို့ချစ်ဖို့ထိုက်တန်လို့ဖယားသခင်ချစ်တော်မူခြင်းတော့မဟုတ်ပါဘူးယုံကြည်သူတို့ကိုဖယားသခင်ကယ်တင်တော်မူခြင်းဟာလဲကယ်တင်ဖို့ထိုက်တန်လို့ကယ်တင်တာမဟုတ်ဘူး။ထာဝရမေတ္တာနဲ့ချစ်တော်မူသောကြောင့်သာဖြစ်ပါတယ်။ယောမအခိုင်းငါအငယ်၈မှာအခုလိုပြောထားပါတယ်။ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဖယားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏လို့အတိအလင်းဖော်ပြထားပါတယ်။ခမဲတော်ဖယားဟာယုံကြည်သူတို့ကိုထာဝရမေတ္တာနဲ့ချစ်တော်မူပြီးယုံကြည်သူတို့ရဲ့ထာဝရလုံခြုံရေးအတွက်ယုံကြည်သူတို့ဘက်မှအမြဲတမ်းယက်တီတော်မူသောသူဖြစ်ပါတယ်။ခမဲတော်ဖယားဟာယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမဲ့သူမဟုတ်ဘူးဆိုရင်စာရမဏတ်နဲ့သူ့ရဲ့တမန်တွေကရောယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မှာလား။စာရန်ဟာယုံကြည်သူတို့ကိုဖျက်ဆီးမှုနေအမျိုးမျိုးနဲ့တိုက်ခိုက်နေကြောင်းပေတရုဩဝါဒစာပထမဆုံးအခိုင်းငါအငယ်၈မှာယုံကြည်သူတို့ကိုအခုလိုတတိပေးထားပါတယ်။တမာတတိရှိလျက်မအိပ်ဘဲစောင့်နေကြလော့သင်တို့ဤရန်သူတည်းဟူသောမာနတ်သည်ဟောက်သောခြင်သိက်ကဲ့သို့ အဘယ်သူကိုမြူရမည်နည်းဟု၍လှဲ့လေရှာဖွေလက်ရှိလို့ယုံကြည်သူတို့ကိုတတိပေးထားပါတယ်။ယေရှုကပေသူတို့ကိုလည်းလုကာအခိုင်း22အငယ်30မှာအခုလိုတတိပေးထားပါတယ်။ရှိမုံရှိမုံဂျုံဆန်ကိုစကားနဲ့ချတဲ့ကဲ့သို့စာတန်သည်တင်တို့ကိုချရမည်အကြောင်းအခွင့်တောင်းသည်ဖြစ်၍တင်ဤယုံကြည်သောစိတ်မပြတ်စေခြင်းဟာငါသည်တင့်အဖို့ဆုတောင်းလေပြီလို့မိန့်တော်မူပါတယ်။စာတန်ဟာဖျားသခင်ကလွဲရင်တကောအကြီးဆုံးဖြစ်ပါတယ်။ကျွန်တော်တို့ရဲ့ခွန်အားနဲ့စာတန်ကိုအနိုင်ယူလို့မရဘူး။ဒါကြောင့်ယုံကြည်သူကျွန်တော်တို့အတွက်ဖျားသခင်ပြင်ဆင်တော်မူသောလက်နက်စုံကိုဝတ်ဆောင်ရမယ်လို့အဖက်အခိုင်း6အငယ်17ကနေပြီးတော့18ကြားမှာယုံကြည်သူတို့ကိုတိုက်တွန်းနှိုးဆော်ထားပါတယ်။စာရန်ကိုကျွန်တော်တို့ရဲ့ခွန်အားနဲ့မနိုင်ပေမဲ့ဘုရားသခင်သည်ငါတို့ဘက်၌ရှိတော်မူလျှင်အဘယ်သူသည်ငါတို့တစ်ဖက်၌နေနိုင်မည်နည်းလို့ယောမအခိုင်း၈မှာအတိအလင်းပြောထားပါတယ်။စာတန်ဟာယုံကြည်သူတို့ကိုဖျက်ဆီးမှုနေအမျိုးမျိုးနဲ့တိုက်ခိုက်ယုံသာမကယုံကြည်သူတို့ကိုဘုရားသခင်ရှိတော်မှာနေညံ့မပြတ်အပြစ်တင်ကြောင်းဗျာဒိတ်ကျမ်းအခိုင်း၁၂အငယ်၁၀မှာအတိအလင်းပြောထားပါတယ်။ဇာခရီအနာဂတ်ဒီကျန်အခိုင်း3အငယ်1မှာလဲယေပရောဟိတ်မင်းယောရှုကိုစာရန်ကဖယားသခင်ရှေ့တော်မှာအပြစ်တင်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ယုံကြည်သူတို့ကိုအပြစ်တင်ဆွဆွဲနေတဲ့စာရန်ရဲ့စကားကိုဖယားသခင်ကယုံကြည်မှလား။ဖယားသခင်ရွေးကောက်တော်မူသောသူတို့ကိုအဘယ်သူသည်အပြစ်တင်မီနီဖြောင့်မတ်ရာ၌တည်စေတော်မူသောသူကဘုရားသခင်ပေသည်လို့ယောမအခိုင်း၈အငယ်33မှာအတိအလင်းပြောထားပါတယ်။ယုံကြည်သူကျွန်တော်တို့ရဲ့အတိတ်ပြစ်ဆုတ်ပံနဲ့အနာဂတ်အပြစ်တွေအားလုံးကိုလက်ဝါးကတိုင်မှာယေရှုအသေးခံစဉ်ပေးချေခဲ့ပြီးဖြစ်တဲ့အတွက်ယုံကြည်သူတို့ကိုဖြောင့်မတ်တော်သူလို့ဘုရားသခင်ကကြီးညာထားပြီးဖြစ်ပါတယ်။စာရန်ကကျွန်တော်တို့ကိုဘလို့ပဲအပြစ်တင်ပါလေစေဖယားသခင်လက်မခံဘူး။ယုံကြည်သူကျွန်တော်တို့ကိုအပြစ်တင်တရားဆွဲဆိုမှုအားလုံးကိုလက်ဝါးကတိုင်မှာဖယားသခင်အဆုံးတတ်လိုက်ပြီဖြစ်တယ်။ဖယားသခင်ကယုံကြည်သူတို့ကိုဖြောင့်မတ်တော်သူလို့ကြီးညာလိုက်ပြီဖြစ်တဲ့အတွက်ယုံကြည်သူတို့ကိုဘယ်သူမှအပြစ်တင်လို့မရတော့ဘူး။စာတန်ဟာယုံကြည်သူကျွန်တော်တို့ထက်တကိုးကြီးတယ်။လိမ္မာပါနဲ့တယ်ဒါပေမဲ့စာရန်ထက်တကိုးကြီးသောဖယားသခင်ဟာယုံကြည်သူကျွန်တော်တို့ဘက်မှာရှိနေတဲ့အတွက်ယုံကြည်သူကျွန်တော်တို့ကိုဖယားသခင်ပေးထားတဲ့ကယ်တင်ခြင်းကိုစာရန်ကမလွတ်ယူနိုင်ပါဘူးဖြတ်လဲမဖြတ်စည်းနိုင်ပါဘူးစာရန်ကယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုမဆုံးရှုံးစေနိုင်ဘူးလွတ်လဲမလွတ်ယူနိုင်ဘူးဆိုရင်ယုံကြည်သူကျွန်တော်တို့ရဲ့အိမ်ထောင်ဘက်မိသားစုရွှေမျိုးအတိုင်းအဝိုင်းများအပေါင်းအသင်းများနဲ့လှုပ်ဖော်ကင်ဖက်တွေကရောယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဖျက်ဆီးပြီးတော့ဆုံးရှုံးစေနိုင်မှာလားယုံကြည်သူတို့ဟာသူတို့ရဲ့အိမ်ထောင်ဘက်မိသားစုလူမျိုးချင်းတွေရဲ့ဆန့်ကျင်တိုက်ခိုက်မှုအမျိုးမျိုးကိုခံရတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်သူတို့ရဲ့ယုံကြည်ခြင်းကိုတားဆီးဖို့နဲ့ဖျက်ဆီးဖို့ရန်အတွက်နေအမျိုးမျိုးကိုအသုံးပြုပြီးတော့ပြားယောင်းသွေးဆောင်ပြီးချိန်ချောက်ပါတယ်ဒါပေမဲ့စစ်မှန်သောယုံကြည်သူတို့ရဲ့ကယ်တင်ခြင်းဟာလူပုပ်ကိုတဦးဦးရဲ့တားဆီးဖျက်ဆီးနိုင်တဲ့အရာမဟုတ်ဘူးဖယားသခင်သည်ငါတို့ဘက်၌ရှိတော်မူလင်အဘယ်သူသည်ငါတို့တစ်ဖက်၌နေနိုင်မည်နည်းလို့ယောမအခိုင်း၈မှာအာတိအလင်းပြောထားပါတယ်ယေရှုခရစ်တော်ကရောယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေမှာလားယောမအခိုင်း၈အငယ်34မှာဖော်ပြထားတဲ့ယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းလုံခြုံမှုအတွက်ယေရှုရဲ့လှုပ်ဆောင်ချက်၄မျိုးကိုလေ့လာရင်အပြည့်ထွက်လာပါလိမ့်မယ်။အဲ့ဒီတဲ့ကတစ်ခုကတော့ယေရှုဟာလူသားအလုံးကိုအပြစ်စီရင်မဲ့သူဖြစ်တော်မူပါတယ်။ယောဟန်အခိုင်း၅အငယ်24မှာယေရှုကငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရ၊သေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်တော်သူဖြစ်၏လို့မိန့်တော်မူတဲ့အတွေ့ယေရှုကသူ့ကိုယုံကြည်အားကိုးတဲ့သူတို့ကိုအပြစ်စီရင်မှာလား။ယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတဲ့သူတို့ဟာ အပြစ်စီရင်ခြင်းကိုလုံးဝခံရမှာမဟုတ်တော့ဘူးလို့ယောမအခိုင်ရှက်အငယ်1မှာအတိအလင်းပြောထားပါတယ်။နောက်ဒုတိယအချက်ကတော့ယေရှုကသူ့ကိုယုံကြည်သောသူတို့ရဲ့အပြစ်ကြွေးအလုံးကိုစပ်ဖို့လက်ဝါးကတိုင်မှာအသေးခံတော်မူခဲ့ပါတယ်။ယေရှုလက်ဝါးကတိုင်မှာရိုက်ထားခြင်းကိုခံစဉ်တော့ကသူ့ကိုယုံကြည်သောသူတို့ရဲ့အပြစ်ကြွေးရှိသမျှကိုစပ်ပြီးဖြစ်တဲ့အကြောင်းအမှုပြီးပြီလို့မိန့်တော်မူပြီးတတ်တော်ကိုဆွံ့တော်မူပါတယ်။ယေရှုကမိမိရဲ့မိန့်တော်မူချက်ကိုပြန်ပြီးရုပ်သိမ်းပါလား။တေယောအခိုင်တက်အငယ်ခုနှစ်မှာဖယားသခင်ဤသားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏လို့အာတိအလင်းပြောထားပါတယ်။ယေရှုလက်ဝါးကားတိုင်းမှာအသေးခံစဉ်ယုံကြည်သူကျွန်တော်တို့ရဲ့အတိတ်ပြည့်စုံပါနဲ့အနာဂတ်အပြည့်အလုံးကိုပေးချေခဲ့ပြီဖြစ်ပါတယ်။နောက်တတိယအချက်ကတော့ယေရှုဟာယုံကြည်သူကျွန်တော်တို့ရဲ့အပြစ်ကြောင့်အသေးခံယုံတာမကဘူး။သေခြင်းကနေထမြောက်တော်မူခဲ့ပါတယ်။သေခြင်းကနေယေရှုထမြောက်တော်မူခြင်းဟာယုံကြည်သူတို့ရဲ့အပြစ်ကြွေးရှိသမျှအတွက်ယေရှုပေးဆက်တော်မူသောအဖိုးအခါကိုခမဲတော်ဖခင်ကကျေနပ်လက်ခံတော်မူကြောင်းသက်သေဖြစ်ပါれ။ယုံကြည်သူတို့ရဲ့အပြစ်ကြွေးရှိသမျှအတွက်သားတော်ပေးဆက်တော်မူသောအဖိုးအခါကိုခမဲတော်ဖခင်ကပြန်ပြီးညှင်းပယ်မှာလား။သဒ္ဒုထအချက်ကတော့သေခြင်းကနေထမြောက်တော်မူသောယေရှုဟာယခုခမဲတော်ဖခင်ရဲ့လက်ရာတော်ဘက်မှနေတော်မူလျက်ယုံကြည်သူကျွန်တော်တို့အတွက်အယူခံဝင်ပေးလျက်ရှိနေပါれ။ယုံကြည်သူတို့ကအပြစ်လုံမိတိုင်းခမဲတော်ဖခင်ရဲ့ရှေ့တော်မှာယေရှုကအယူခံဝင်ပေးနေတယ်ဆိုရင်ယုံကြည်သူတို့ကိုဘယ်သူကအပြစ်စရင်မှာလဲယောမအခိုင်းငါအငယ်20မှာအခုလိုပြောထားပါတယ်အပြစ်ပွားများသောအရာမှာကျေးဇူးတော်သာ၍ကြွယ်ဝ၏လို့ပြောထားပါတယ်ယုံကြည်သူကအပြစ်လုံမိရင်ယုံကြည်သူရဲ့ကယ်တင်ခြင်းဟာဆုံးရှုံးမသွားပါဘူးကျေးဇူးတော်သာ၍ကြွယ်ဝ၏လို့ပြောထားပါတယ်။ဒါဆိုရင်ကျေးဇူးတော်ပွားများစေဖို့အပြစ်ကိုဆက်လုပ်ရမှာလား။မလုပ်ရပါဘူး။ယုံကြည်သူတို့ဟာအပြစ်ဒုစရိုက်ပေါ်မှာဆက်ပြီးတော့အသက်ရှင်ဖို့မဟုတ်ကြောင်းယောမအခိုင်း6မှာရှင်းပြထားပါတယ်။ယုံကြည်သူကအပြစ်လုံမိခဲ့ရင်ဘာလုပ်ရမှာလဲဆိုရင်တေယောအခိုင်း7အငယ်9မှာအခုလိုပြောထားပါတယ်။ကိုအပြစ်တို့ကိုဖော်ပြတောင်းပန်လျင်ငါတို့အပြစ်များကိုလွတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းဟာဖယားသခင်သည်သစ္စာတရားနှင့်၎င်းပြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းဟာခမဲတော်ဖယားနှင့်သားတော်ယေရှုဖယားရဲ့ကာကွယ်စောင့်ထိန်တော်မူခြင်းကြောင့်ထာဝရအတွက်လုံခြုံလျက်ရှိနေပါれဖယားသခင်ဟာယုံကြည်သူကျွန်တော်တို့ဘက်မှာအမြဲတမ်းရှိနေတော်မူပြီးကျွန်တော်တို့အကူအညီလိုအပ်တဲ့အချိန်မှာကျွန်တော်တို့ကိုကိုညီမဆမှုအမြဲတမ်းအစဉ်သင့်ရှိနေတော်မူသောဖခင်ယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုထာဝရလုံခြုံအောင်ကာကွယ်စောင့်ရှောက်တော်မူသောဖခင်ဖြစ်တော်မူပါれဖခင်သခင်သည်ငါတို့ဘက်၌ရှိတော်မူလျင်အဘယ်သူသည်ငါတို့တစ်ဖက်၌နေနိုင်မည်နည်းစာလ29အငယ်1အဖြစ်နေကုန်းချုပ်ပါမယ်ဆာလ29အငယ်1ထာဝရဖျားသည်ငါဤအလင်းငါကိုကယ်တင်သောအရှင်ဖြစ်တော်မူ၏ငါသည်အဘယ်သူကိုကြောက်ရအံ့နီထာဝရဖျားသည်ငါဤအသက်ခိုလုံရာဖြစ်တော်မူ၏ငါသည်အဘယ်သူကိုကြောက်လန့်ရအံ့နီနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖျားသခင်ကောင်းချီးပေးပါစေ